2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတလောင်းဂျိုးဘိုက်ဒန်ကိုအနိုင်ရသူဆိုပြီးအမေရိကန်မီဒီယာအသီးသီးကနေပြီးတော့တွက်ချက်ဖော်ပြလိုက်ကြပြီးဖြစ်ပါတယ်ဒီမျိုးတော့ဝါရှင်တန်ဒီစီမှာရောနိုင်ငံတော်ဝန်မှာပါဒီဒီမိုကရက်ပါတီဂျိုးဘိုက်ဒန်ထောက်ခံသူတွေအောင်ပွဲခံနေကြပါပြီဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကျမတို့ရဲ့အေဒီတာဦးကျော်စံသားကိုမင်းမြန်တင်ပြပေးမှာဖြစ်ပါတယ်ရှင်ကျမကတင်ကြီးထိုက်ပါဆိုတော့အင်္ဂလီမင်္ဂလာပါရှင
်မင်္ဂလာပါမသိ
ဂျိုးဘိုက်ဒန်သမ္မတဖြစ်ရေးပေါ်ဘလောက်သေချာသွားပါပြီလဲရှင်အင်္ဂလီ
အခုမီဒီယာတွေကတွက်ချက်မှန်ပါတယ်ဘာကြောင့်လဲဆိုတော့ရွေးကောက်ခံကိုယ်စားလှယ်မဲ290ရရမဲ့အထက်မှာ290ကျော်သွားပြီဆိုတော့အတော်လေးသေချာသွားပြီလို့ပြောမှာပါဒါမဲ့ဒီဟာကဒေဝင်သမ္မတဖြစ်ခြင်းသစ္စာကျင့်ဆိုမှသာသမ္မတအစ်စ်ဖြစ်လာမှာပေါ့လေအခုတော့ President Elect ပြောလို့ရပါတယ်ဆိုတော့ဒီလိုဂျိုးဘိုက်ဒန်ကလည်းပဲသူကနိုင်ပြီလို့တော့မပြောတော့လည်းပဲအောင်နိုင်သူရဲ့စကားပေါ့ဗျာနိုင်ရင်ပြောရမယ့်စကားတွေပြောပါတယ်သင်တို့ပြန်လဲစစ်မြတ်ကြပါစို့စီဝမ်ကွဲကွဲဒါတွေကိုနောက်ပါထားခဲ့ကြပါစို့ပါနဲ့ဆိုတဲ့စကားတော့ပြောနေပါပြီဒေါ်နယ်ထရမ့်ကတော့ဒီကိစ္စကိုသူတရားစွဲမယ်ဆိုတာကိုခိုင်မာပြောပါတယ်သူကတော့သူတင်းကသူရဲ့ကင်ပင်ကသူရဲ့ကင်ပင်ကလူကတော့ဒါကိုဥပဒေတိုင်းဖြစ်ခဲ့ရလားဆိုတာကိုသူတို့တရားရုံးမှာသွားပြီးတော့တိုင်တန်းမယ်ဆောက်လိုက်မယ်လို့ပြောနေပါတယ်ဆိုတော့ဒီကြားထဲမှာတော့ပြတ်ပြတ်သားသားဒီဒီကြက်တင်လို့သုံးထုံးလို့မရဘူးဒါပေမဲ့သူဟာသမ္မတဖြစ်လာပေါ်တော့အတော်လေးသိကြနေပြီလို့ပြောမှဖြစ်ပါတယ်ခင်ဗျာအခက်ခဲတွေတွေ့ရမှာပေါ့လေကြားမှာအခုထစ်တွေတော့လည်းရှိပါလိမ့်မယ
်ဟုတ်ကဲ့ဆိုတော့အင်္ဂလိပ်ဒီပြည်နယ်တချို့မှာမဲရီတွဲမှုနဲ့ပတ်သက်ပြီးတော့နှစ်ဖက်ပေါ့နော်ပြောကြဆိုကြကိစ္စတွေလည်းရှိပါတယ်ဆိုတော့ခုနအင်္ဂလိပ်ပြောသလိုပဲသမ္မတဒေါ်နယ်ထရမ့်ဘက်ကဥပဒေကြောင့်အရာလုံလာနိုင်တဲ့အခြေအနေဘယ်လိုရှိပါသလဲရှင်အင်္ဂလိပ်
โอเคแม้ยึดตําแหน่งอุปเรจองยาเตียสวดาเนี่ยโหแน่ๆเลยคว่ำพี่ป้อมมาสิไอ้มาตะชู่ ния ริมาดีทุกข์ขันเนี่ยแม้แม้กว่าหามูอ่ะไม่ปัดตาวูโหมา half a 1% ละมา900ไหนนูมาซีซีเลขึ้นเลยสิแม้ยึดตั้วโพต้องขันနိုင်တယ်အဲ့ဒါပြန်ยึดตั้วတာမျိုးဖြစ်နိုင်ပါတယ်ဒါကတော့ဖြစ်နိုင်တယ်ဥပဒေအရကတော့ fraud မသမာမှုတွေဖြစ်ခဲ့တယ်ဆိုပြီးတော့ပြည်နယ်တရားရင်တချို့မှာ Arizona နဲ့ Georgia မှာပြောပြီးဖြစ်ပါတယ်ဒါပေမဲ့အဲ့မှာပြည်내တရားသူရပယ်ချတယ်အဲ့ဒါကိုငါတို့အထောက်ထားဘာမှမတွေ့ရဘူးဆိုပြီးတော့ပယ်ချတာတွေ့ရပါတယ်ဒေါ်နယ်ထရမ့်ကဘယ်လိုတက်လာမလဲမသိသေးဘူးဒါပေမဲ့ပြည်내ကဒီလိုပယ်ချထားတော့လည်းပဲ Supreme Court ပြည်ထောင်စုတရားရုံးချုပ်ကပြည်내ရဲ့ပယ်ချထားတာကိုသူကပြောင်းပြန်လှန်ပြီးတော့သူတို့လက်ခံပြီးစစ်ဆေးခြင်းအဲ့ဒီကိုရပ်တဲ့အခါမှာပြန်လည်စစ်ဆေးနိုင်ပါတယ်ဆိုလူတချို့ကတွက်ထားရတယ်ဒါကြောင့်လဲဒေါ်နယ်ထရမ့်ဟာသူဖြစ်စေခြင်းနဲ့ပြည်ထောင်စုတရားရုံးချုပ်ကတရားသူကြီးအဖွဲ့ဝင်တဦးကိုဖြစ်အောင်သူကမြေကဝဲမတိုင်ခင်အတင်းတွန်းပြီးတော့ဖြစ်စေခဲ့တယ်လို့သုံးသပ်တာရှိပါတယ်ပြည်ထောင်စုတရားရုံးကိုရောက်လာတဲ့အခါမှာတရားရုံးချုပ်ကိုရောက်လာတဲ့အခါမှာတော့အဆုံးဖြတ်ကတမျိုးတမျိုးဖြစ်မလားဆိုတာလည်းပဲတချို့ကတွေ့ကြပါတယ်ခင်ဗျာဆိုတော့အပြတ်တော်လို့မရသေးပါဘူးဒီဥပဒေကြောင့်နဲ့ပတ်သက်လို့ခါတော့ဒါပေမဲ့သူကမှအထောက်ထားနဲ့နေရဲဆိုတာကတော့လူတိုင်းကပြောကြပါတယ်
ရွေးကောက်ခံရပြီဂျိုးဘိုက်ဒန်ရွေးကောက်ခံရတာတေချာသွားပြီဆိုလို့ရှိရင်သမ္မတအပြောင်းအလဲလုပ်ငန်းစဉ်ကိုလည်းရှင်းပြပေးပါဦးရှင်။
အဲ့တော့သိဆုတ်ထွေးတဲ့ကိစ္စပါအခုလိုပြဿနာတက်နေတဲ့ရွေးကောက်ပွဲကိုမပြောနဲ့ရှင်းရှင်းလင်းလင်းအဆုံးနိုင်ပြသပြီးတော့ရှုံးတဲ့လူကလည်းပဲဒါဆုံးကြောင်းဝန်ခံတဲ့မိန်ကုံးတွေပါပြောပြီးရဲ့ဖြစ်ရမျိုးမှတော့မှအနာလွှတ်ပြောင်းတဲ့ကိစ္စဟာတော်တော်ဆုတ်ထွေးတဲ့ကိစ္စဖြစ်ပါတယ်။ဆိုတော့အခုကိစ္စမှာပုံမဆုတ်ထွေးလိမ့်မယ်လို့လူတိုင်းခံမှန်းကြပါတယ်။တကယ်တော့သမ္မတတူဂျင်ဆိုင်တွေ့ပြီးတော့သူကပြောပြီးတော့အနာဆွဲကြမယ်ဆိုရင်တော့တောင်းတာပေါ့လေအခုသူတို့နှစ်ယောက်အဲ့လိုတွေ့မယ်လို့မထင်ကြပါဘူးသူတို့ကမှတယောက်နဲ့တယောက်ပြောဖက်ကအထူးသဖြင့်ဒေါ်နယ်ထရမ့်ကပြောထားတာများနေတော့ဂျင်ဆိုင်တွေ့ဂျင်မတွေ့ပါလိမ့်မယ်သူကကိုယ်စလဲလွှဲပြီးတော့အဲ့အနာဆွဲရေးကိစ္စကိုစီစဉ်ကြလိမ့်မယ်လို့ပြောကြပါတယ်ဆိုတော့ဂျိုးဘိုင်နန်ဘက်ကတော့အစရရသူကစီစဉ်ပြကြပါငါတို့ကနိုင်ငံရင်ဘယ်လိုလုပ်မယ်ဆိုတာသူရဲ့အခြေခံလက်ထောက်ချက်ကိုစီစဉ်လို့ခိုင်းထားရတယ်လို့သိရပါတယ်အဲ့ဒီပထမဆုံးလုံးမှာအင်ဂျီရောအရာရှိချုပ်ပေါ်လေ White House ရဲ့ Chief of Staff ကဒုတိယရွေးချယ်မယ် COVID ဖြစ်နေတဲ့အချိန်မှာဘယ်လိုစီစဉ်မလဲဆိုတော့အစီအစဉ်ကိုသူကလုပ်လို့မြင်ထင်ပါတယ်ဆိုတော့အဓိကတော့အနာဖတ်ကြောင့်ရဲ့ကိစ္စတွေမှာသူကမှာပ
ါဟုတ်ကဲ့အကဲတကယ်လို့အရှုံးနိုင်ပြက်ပြက်သားသားဖြစ်လာခဲ့လို့ Joe Biden တကယ်လို့ဒါကြီးညာလိုက်ပြီပေါ့နော်အနိုင်ရပြီဆိုလို့ရှိရင်သူရွေးချယ်ထားတဲ့ဒါဒုသမရလောင်း Kamala Harris ဟာဆိုလို့ရှိရင်ဒါလူပြူမဟုတ်တဲ့အမျိုးသမီးပထမဆုံးတော့ဒုတိယသမ္မတဆိုပြီးတော့ဖြစ်လာမှာပါဒါအမေရိကန်သမိုင်းမှာဆိုတော့ဒီသူဒုတိယသမ္မတဆိုပြီးတော့ဖြစ်လာတာကရောဟိုဘလောက်အထောက်ပံ့ဖြစ်နိုင်မလဲရှင
်ထောက်ပံ့ကြီးအကြီးကျယ်ဖြစ်နိုင်ပါတယ်ပထမဆုံးကသူက သူရထူကြရကနှစ်ခုရှိရပထမအမျိုးသမီးဒုတိယသမနာပထမဆုံးရဟာနောက်တစ်ခုကလူပြူမဟုတ်တဲ့ဒုတိယသမနာအဲလူပြူမဟုတ်တဲ့အထက်မှာမသူကအာရှသွေးလဲပါတယ်အာဖရိကသွေးလဲပါတယ်ဆိုတော့သူသိထူကြရဲ့ဒုတိယသမနာဖြစ်ပါတယ်ဒီကင်မလာဟဲရစ်ဟာတကယ်လို့ဒုတိယသမနာဖြစ်လာမယ်ဆိုရင်ဒါကြောင့်မိုဒီကတော်တော်လုံးကပဲကြားလိုက်ပါတယ်ကြိုးဆိုပြီးတော့ဒါအိန္ဒိယနိုင်ငံနဲ့အမေရိကန်နဲ့ချီချီဟာပူပြီးတော့ခိုင်မြဲသွားမယ်ဘာညာအိန္ဒိယသွေးပါရဲတဲ့ဆိုပြီးတော့ကျွန်တော်ကွန်ပျူတာတွေ့ရပါတယ်ဆိုတော့ဒီအမျိုးသမီးလက်ထက်မှာအလားတူဆိုတော့ပဲအမျိုးသမီးအရေးတကြွလှူရှားလျက်လူတွေဒါ social justice လူမှုရေးတရားမျှတမှုလူကျင်တဲ့လူတွေဒါဒီတိုင်းမြန်မာလည်းအဲ့ကိစ္စကအများကြီးရှိနေတော့အများကြီးထိရောက်မှဖြစ်ပါတယ်
ဟုတ်ကဲ့ရှင်အင်ကယ်ဆိုတော့ဒီအတီဖြစ်လာပြီးဒါဒီမိုကရက်ဂျိုးဘိုက်ဒန်အနေနဲ့သမ္မတရာထူးလက်ခံရယူရပြီဆိုရင်ရောသူ့ရဲ့သမ္မတရှေ့လုပ်ငန်းစဉ်ပေါ့နော်ချောချောမွေ့မွေ့ဖြစ်ပါမလားရှင်ဘလို့အချက်တွေထောက်ထားဖို့လိုပါလဲအင်ကယ
်တကယ်ရအများကြီးကြုံရမှာပါဒါခရောင်းလန့်ပေါ့ကြာရဖြစ်မယ်ကိစ္စပထမဆုံးကိစ္စကတော့ကိုဗစ်ကိစ္စကိုဘယ်လိုကင်တွယ်မလဲဆိုတာအရေးကြီးတဲ့ကိစ္စပါဒီကိစ္စကိုကင်တွယ်တဲ့ချိန်ထဲမှာပဲစီးပွားရေးကိုလည်းပဲသူမထိခိုက်အောင်သူကစီစဉ်ရမှာဖြစ်ပါတယ်။ဒီဟာကိုပြစ်ပထားလို့မရဘူး။သူကင်သိမ်းမှာပဲသူဟာဒါတစ်ချိန်လုံးအလေးနဲ့ပြောခဲ့တော့အဲ့ဒီနှစ်ခုကိုတပြင်းညီတိုးတက်အောင်သူကလုပ်ရမှာဖြစ်ပါတယ်။နောက်တစ်ခုကရွေးကောက်ပွဲပြီးတဲ့အခါသမ္မတတွေအနိုင်ရတဲ့သူတွေရဲ့အဓိကလုပ်ရမယ့်လုပ်ငန်းဟာရွေးကောက်ပွဲကာလမှာစိတ်ဝမ်းကွဲခဲ့တဲ့တချမ်းဖြစ်နေခဲ့တဲ့တိုင်းပြည်ရဲ့ကွဲပြားမှုပြန်လည်စုစည်းနိုင်ရစေအရေးကြီးပါတယ်။ဆိုတော့အခုပြီးခဲ့တဲ့ရွေးကောက်ပွဲအခင်းအကျင်းမှာသမိုင်းမှာတော်တော်ကိုထူးထူးခြားခြားမကြုံစုဘူးစိတ်ဝမ်းကွဲရရတဲ့ပွဲဖြစ်ပါတယ်။ Republican နဲ့ Democrat တို့ဟာဆိုတော့ဒီဟာကိုပြန်လဲစူးစိပေးဖို့ဆိုတာဟာတမန်အခြေအနေမှာစူးစိရတဲ့ပူပြီးခက်ခဲပါလိမ့်မယ်သူနဲ့ဒီကိစ္စကိုစူးစိပေးဖို့အတွက်ဆိုတော့ဒါအသိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်။ Now American သမ္မတစုလုံးစူရတုခံရမယ့်လူ၄000စုရတယ်အချင်းချင်း။အဲဒေါ်နယ်ဂျိုးဘိုက်ဒန်သမ္မတစစ်ဖြစ်လာရင်ရတု၄000ခံရမယ့်လူပေါင်း၄000။အဲဒီထက်မှ1200လောက်ကအထက်လွှတ်တော်ဆင်နိတ်ကသဘောတူမှသာခံခွင့်ရမှာအခုအဲ့အထက်လွှတ်တော်လို့ခေါ်တဲ့ American Senate လွှတ်တော်ဟာ Republican ဆွေဘက်ကအာသာမဲ့အခြေအနေရှိနေတော့သူဟာအတော့ကိုအခက်ခဲကြုံရပါလိမ့်မယ်အဲ့ဒီဆက်မှာသူကအဆိုပြုလိုက်ဥပကပယ်ချလိုက်သမ္မတအဆိုပြုလိုက်ဥပကပယ်ချလိုက်အဲ့ဒီအခက်ခဲမျိုးအများကြီးတွေ့ရတယ်ကြာရှိပါတယ်။နောက်နိုင်ငံသားကြီးနဲ့ပတ်သက်ပြီးတော့လည်းပဲအဓိကအဖြစ်သူကင်တွယ်မဲ့အချက်သုံးချက်လို့မြင်ပါတယ်။တရုတ်ကိစ္စကိုသူဘယ်လိုလုပ်မလဲ။ Donald Trump ဒီအတိုင်းဆက်ပြီးတော့ရန်တွေ့နေမလား။နောက်ကအီရန်ကိစ္စဒီတော့ net ကဘာနိုင်ငံတွေအများစွာနျူကလ িয়ার သဘောတူညှိလူခါကြတာနဲ့ဖဲထုတ်ပြီးတော့စီမီဖြစ်လူနီပါဒေါ်နယ်ထရမ့်ဟာအိမ်မှာပြည်ပခါဖြစ်စေခဲ့တယ်လို့သုံးသပ်ကြပါတယ်။အဲ့ရောက်ပြန်လဲစဉ်းမြောင်းစုဘယ်လိုလုပ်မလဲ။အဲ့စာချုပ်ကိုပြန်ပြီးအသက်ဆွေးမလား။နောက်တစ်ခုကဥရောပဒီနိုင်ငံတွေနဲ့လုပ်ခါရဲ့ဒါပဲရစ်ရာသီဥတုဆိုင်ရာသဘောတူညှိမှုဒီကိစ္စကဘယ်လိုလုပ်မလဲ။ဒါကဘာကြမ်းမကြီးအဖွဲ့ကလေးပဲဒေါ်နယ်ထရမ့်ကအတော်လေးစုပြပုတ်ခတ်ထားတယ်ထွက်မယ်ဘာညာပတ်စံပေးပြီးလုပ်ခဲ့တယ်ဆိုတော့ကိုဗစ်ကာလမှာသူနဲ့ပြန်ပေါက်မလားဒေါ်နယ်ဒီဂျိုးဘိုက်ဒန်သမ္မတဖြစ်လာတဲ့ခါမှာရင်ဆိုင်မဲ့ပြဿနာအများကြီးရှိနေပါတယ်လို့အများကြီးရှိနေတယ်လို့ပြောမှာဖြစ်ပါတယ်မသိဘူး
ဟုတ်ကဲ့ပါရှင်အန်ကယ်ဦးကျော်စံသာအထူးပဲကျေးဇူးတင်ပါတယ်ရှင်အန်ကယ်